ကဘာဘောကအစိုးရတွေဟာလူ့အခွင့်အရေးတက်ကြွလှုပ်ရှားနေသူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းကလှုပ်ရှားတက်ကြွသူတွေကိုချိန်မုံဖို့အကြမ်းဖက်ဝါဒဆိုတာကိုအကြောင်းပြပြီးအမျိုးသားလုံခြုံရေးဥပဒေနဲ့ချိန်ချောင်းနေကြတယ်လို့လူ့အခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိပေးသွားပါတယ်။ဝါရှင်တန်မြို့တော်ကမဟာဗျူဟာနဲ့နိုင်ငံတကာလေလာရေးဌာနမှချာရာပတင်းနီကကုလအထူးကိုယ်စားလှယ်ဖီယိုနိုလာအိုလျန်ကအဲဒီလိုပြောသွားတာပါ။လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေ၊ရှင်နေတွေ၊လူမှုအခြေပြုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေကိုအနောက်ရှက်ပေးတာ၊ဖိနှိပ်တာ၊ထိန်းသိမ်းတာနဲ့တပ်ဖြတ်မှုကျူးလွန်နာရီကိုနိုင်ငံတော်လုံခြုံရေးအတွက်အကြောင်းပြပြီးတရားဝင်လှုပ်ကိန်းနှမျိုးလက်မခံနိုင်ဘူးလို့လဲကုလအထူးကိုယ်စားလှယ်နီအိုလျန်ကဖြစ်ဆက်ပြောပါရယ်အစိုးရကပြုလုပ်တဲ့အကြမ်းဖက်မှုတမ်းပြန်ချင်မွေရေလှုပ်ဆောင်ချက်တွေဟာလှုပ်လှခွင့်ကိုနှဲပါစေပြီးတော့လှုပ်ခွင့်ရေချိုးဖောက်ဖို့အပြေအာရောက်တဲ့အတွက်အစိုးရရဲ့လိုရကအစွန်းရဝါရကိုတွန်းအားပေးရရောက်သလိုနိုင်ငံရေးအရာအကြမ်းဖက်မှုတွေလည်းဖြစ်လာနိုင်တယ်လို့နီအိုလျန်ကတိပေးသွားပါရယ်အကျမ်းဖက်မှုတမ်းပြန်ချင်းမုံရေးကိုကမ္ဘာနိုင်ငံတချို့ကအစိုးရအဖွဲ့တွေတလွဲအသုံးပြုနေတာကိုဆိုရင်ကြောင်းလူခွင့်ရေးရရှိတွေပြောဆိုလာတာဒါပထမဆုံးအချိန်တော့မဟုတ်ပါဘူးကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့2019ခုနှစ်လေလာမှုတစ်ခုမှာတော့အာဖရိကန်အစိုးရတွေရဲ့အကျမ်းဖက်ဝါဒတိုက်ဖျက်ရေးလုပ်ရတွေကြောင်းအကျမ်းဖက်အုပ်စုတွေထံကူးပြောင်းသွားကြတဲ့လူအရွယ်အတွက်တိုးလာတာကိုတွေးခဲ့ရပါရယ်